အခုနောက်ဆုံးကြက်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းထောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်အတွင်းမိုင်းရှူဂျေးပြည်တန့်ရန်နဲ့ခုပံမြို့နယ်ကျေးရွာအုပ်စုတွေမှာလုံခြုံရေးအခြေအနေရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့စာရင်းမှာပြည်ပနိုင်ငံရောက်သူရဲ့မေးစင်း 9,000 ကျော်ပါရှိနေလို့မဲမတမာမှုပြုလုပ်မှာကိုစိုးရိမ်နေရတယ်ဆိုတာတွေနဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကနေ NC ရဲ့အပြစ်ခံရေးဆေးစာချုပ်လက်မှတ်ရေးထိုးလိုက်တဲ့အပေါ်ဘလို့အမြင်တွေရှိနေကြပါလဲဆိုတဲ့အကြောင်းတွေကိုကြားကြရပါပါရှင
်ကျွန်မကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်အတွင်းမန်းရှူးမြို့နယ်တစ်ခုလုံး၊ကျေးတီမြို့နယ်တစ်ခုလုံး၊တန်ရမ်းမြို့နယ်ကကျေးရွာအုပ်စု၈အုပ်စု၊ဟိုပံမြို့နယ်မှာကျေးရွာအုပ်စုနဲ့ရက်ွက်ပေါင်း၄၂ခုတို့မှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့အောက်တိုဘာလ၂၈ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားတာပါ။အဲ့ဒီဒေသတွေမှာမြမတက်မတော်နဲ့မြောက်ပိုင်းရှမ်းပြည်တက်မတော် SSPP SSA တပ်ဖွဲ့ကချင်လွတ်လပ်ရေးအဖွဲ့ KNO တို့နဲ့စစ်ရေးပဋိပက္ခတင်းမာနေတဲ့အခြေအနေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ဘဲရုတ်သိမ်းခဲ့တာဖြစ်ပါတယ်။အခုလိုရွေးကောက်ပွဲကျင်းပပြုလုပ်ခြင်းမပြုတဲ့နေမြင့်အဖြစ်သတ်မှတ်တဲ့အပေါ်ကြားကောင်းပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကန့်ကွက်ခဲ့တယ်လို့ရွေးကောက်ပွဲတွေကျင်းပပေးဖို့တရားနည်းလမ်းတကျဆက်လက်တောင်းဆိုလှုပ်ရှားသွားမယ်လို့ SNLD အတွင်ရင်မူဆိုင်လက်ကပြောပါတယ်
ချင်းပြည်နယ်မြောက်ပိုင်းဒေသဖြစ်တဲ့ဖလားမဟာခါတီတိမ်ထန်တလန်မတူပီဒေသကပြည်ပနိုင်ငံမှာသွားရောက်အလုလုကင်သူတွေရဲ့မဲစရင်း 9,000 ကျော်ဟာရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်တဲ့စာရင်းမှာပါရှိနေတဲ့အတွက်လာမယ့်ရွေးကောက်ပွဲမှာပါတီအဖွဲ့အစည်းတွေကနေဒီမဲစရင်းကိုအုံပြုပြီးမဲမတမာမှုပြုလုပ်မှာကိုစိုးရိမ်နေရတယ်လို့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ရဲ့အတွင်ရေးမှူးနဲ့စလိုင်းကျဲအိုပစ်ထောင်းကပြောပါတယ်တပင်းချင်းပြည်နယ်မှာတဘာဝအရေးဘေးအန္တရာယ်ကိုဆူဆူဝါဝါခံရတဲ့ပြည်နယ်ဖြစ်ပြီးလမ်းပန်းဆက်တွေရဲ့အခက်အခဲအပြင်ကိုစလေလောင်းတွေရဲ့အမိကိုမြန်မာပါတာနဲ့ရေးထားထားတာကြောင့်မြန်မာပါတာတတ်ကြွမှုအားနည်းနေတဲ့ချင်းဒေသခံတွေမဲထက်ရမှာအခက်တွေ့နေရတယ်လို့လည်းသူကပြောပါတယ်ဖရမ်ခရိုင်ရွေးကောက်ပွဲကော်မရှင်နေနဲ့ကတော့နိုင်ငံသားမဲပေးပိုင်ခွင့်စည်းရင်းတွေကိုတက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ကနေတင်လာတဲ့အတိုင်းလှုပ်ဆောင်နေတာဖြစ်ပြီးမဲစည်းနဲ့ပတ်သက်ပြီးအငင်းပွားမှုမရှိဘူးလို့ခရိုင်ကော်မရှင်ဥက္ကဋ္ဌဘူးပန်ကြံခုတ်ကပြောပါတယ
်ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာ NLD အောင်နိုင်ရေးအကျိုးဆောင်ဖွဲ့ဝင်တဦးကိုရက်ွက်အုပ်ချုပ်ရေးမှုအဖွဲ့ကနေရိုက်နှက်ပြီးတေဆုံးမှုဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ21ရက်နေ့ဖျားသုံးစုမြို့အမှတ်3ရက်ွက်က NLD အောင်နိုင်ရေးအကျိုးဆောင်ဖွဲ့ဝင်ဦးထေးအောင်ဟာမိသားစုအတွင်အချင်းများရာကနေတန်တန်းမှုကြောင့်ရက်ွက်အုပ်ချုပ်ရေးမှုရုံးမှာယာယီထိမ့်သိမ်းထားစဉ်အတွင်ရိုက်နှက်ခံရပြီးဆေးရုံမှာတေဆုံးသွားခဲ့တယ်လို့ဖျားသုံးစုဒေသခံတဦးကပြောပါတယ်လက်ရှိတည်ဆုံမှုဖြစ်စဉ်အတွက်တန်တရာရှိသူရက်ွက်သုံးအုပ်ချုပ်ရေးမှုဦးအောင်ကျော်မင်းနဲ့ညဆောင်ကိုတော့သုံးစုရဲစခန်းမှာယာယီထိန်းထားပြီးကြံအင်းစိတ်ကြီးမြို့နယ်တရားရုံးမှာအမှုစီရင်သွားမယ်လို့လည်းဖျားသုံးစုမြို့ရဲစခန်းအရာရှိတဦးကပြောပါတယ်
အစိုးရတပ်ဖွဲ့နဲ့ကချင်လူလိုက်ရဲ့အဖွဲ့တို့တိမာမှုတွေရှိနေစေအခြေအနေမှာရှမ်းပြည်မြောက်ပိုင်းကုတ်ခိုင်ဘက်မှာအစိုးရဘက်ကနေကြေးရွာသွေးစီလက်နက်ကြီးတွေပစ်ခတ်နေလို့အနီးတစ်ဝက်ဒေသခံတွေကကြောက်လန့်နေကြပါတယ်အောက်တိုဘာလတတိယပတ်တွင်အစိုးရတပ်မှကိုကိုစစ်ကြောင်းကကုတ်ခိုင်မြို့နယ်မန်ပုံဝရော့ကြားဟူးဖြတ်မန်ကောင်းကျေးရွာဒေသလေးနဲ့ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။အောက်တိုဘာလ19ရက်နေ့ကလေးကနေအစိုးရတပ်မှကိုကိုစစ်ကြောင်းနဲ့ကချင်လူရဲရေးတပ်မတော် KIA တောင်မြူတာလူမျိုးရေးတပ်မတော် TNLA တို့ပူးပေါင်းတဲ့တပ်ဖွဲ့အကြဟူးဖြတ်နယ်မန်ပုံကြားမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIA ဘက်ကပြောပါတယ်။
အေယာဝတီတိုင်းပန်းတနော်မြို့နယ်မှာရှိတဲ့ကျေးရွာရှိရွာကဖိုးလန့်မင်းကုမ္ပဏီကနေသိမ်းယူထားတဲ့ဘိုးဘွားပိုင်လက်မြေအေက2000ကျော်ကိုပြန်လည်ရရှိဖို့အတွက်အော်တိုဘာလ29ရက်နေ့မှာကရင်လယ်သမား300ကျော်ကနေပန်းတနော်မြို့မှာတတိယအကြိမ်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ကုမ္ပဏီကသိမ်းယူထားတဲ့မြေတွေဟာလွန်ခဲ့တဲ့နှစ်20ခန့်ကသိမ်းထားတဲ့လက်မြေဖြစ်ပြီးအထောက်ထားပြေစာနဲ့ရှိတဲ့အတွက်အခုပွင့်လင်းမှုရှိလာတဲ့အချိန်မှာပြန်လည်ရရှိဖို့တောင်းဆိုဆန္ဒထုတ်ဖော်တာဖြစ်တယ်လို့လယ်သမားတွေကပြောပါတယ်အသိန်းခံလယ်မြေပေါ်မှာလေပြန်လုတ်တဲ့လယ်သမား12ဦးကိုကုမ္ပဏီကနေပိုင်နက်ကျူးကျော်မှုပုံမှန်429နဲ့449တို့နဲ့အမှုဖွင့်အရေးယူထားပါတယ်
လာမယ့်ရွေးကောက်ပွဲမှာပထမဆုံးအကြိမ်ဝင်ရောက်ရှင်ပြိုင်မယ့်လော်ဝေါ်အမျိုးသားစီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီဟာပါတီအောင်နိုင်ရဲ့အတွက်လော်ဝေါ်တိုင်းရင်းသားများအများစုနေထိုင်တဲ့ကချင်ပြည်နယ်ဝိုင်းမော်မြို့မှာမဲဆွယ်စီယုံရင်ဟောပြောပွဲတွေအခုလ29ရက်နေ့ကပြုလုပ်ခဲ့ပါတယ်တိုင်းရင်းသားမျိုးနွယ်စုကိုစားပြုတ်ပါတီငယ်တစ်ခုဖြစ်တဲ့အတွက်မင်းအောင်နိုင်ရေးစီယုံရင်ဆင်းရမှာအခက်အခဲမျိုးမျိုးရှိနေပြီးပါတီတစ်ဖြစ်တဲ့အတွက်ပုံမကြိုးစားလှုပ်ဆောင်နေရတယ်လို့ပါတီဥက္ကဋ္ဌဦးတောင်ခမ်းကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မြန်မာအစိုးရနဲ့တနိုင်ငံလုံးအဖြစ်ခက်ရဲစေးရေး NCA လက်မှတ်ရေးထိုးပွဲမှာရခိုင်ပြည်လူမျိုးရေးပါတီ ALP အနေနဲ့လည်းပါဝင်လက်မှတ်ရေးထိုးခဲ့ပါတယ်။ NCA လက်မှတ်ရေးထိုးပွဲအလွန်ကာလတွေမှာပုံမှန်တိုးတက်ကောင်းမွန်လာလိမ့်မယ်လို့ ALP အနေနဲ့မျှော်လင့်နေသလိုရခိုင်တပ်မတော်မှပါပဲရခိုင်ပြည်လူမျိုးရေးပါတီကနေအစိုးရနဲ့ NCA လက်မှတ်ရေးထိုးတဲ့အပေါ်မှာလည်းရခိုင်အမျိုးသားတွေကဝေဖန်မှုတချို့ရှိနေပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
။ရခိုင်ပြည်လွှမ်းမြောက်ရေးပါတီအနေနဲ့ NCA လက်မှတ်ရေးထိုးပွဲမှာပါဝင်လက်မှတ်ရေးထိုးရတာနဲ့ပတ်သက်လို့ပါတီရဲ့ညှိချင်းရဲ့ဖွဲ့ဆောင်ရေးဒုတိယကောက်ဆောင်ဒွါစောမြရာဇာလန့်ကအခုလိုပြောပါတယ်
ကိုယ်ပိုင်ဒီအတွက်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုကျမတို့လောက်ဆောင်လာနိုင်ပြီလို့ထင်နေတယ်။ပြီးလို့ရှိရင်2008ဖွဲ့စည်းပုံမှာဖြည့်ဆည်းနေတဲ့အချက်တွေကိုလည်းပဲ SCA စာချုပ်မှာပါတဲ့အတိုင်းညီငယ်ရင်းညီလာခံရနောက်ပိုင်းမှာပြည့်ပြည့်နိုင်ပြီလို့ကျမတို့ယုံကြည်တယ်။ကဘာဝအရင်းအမြစ်တွေနဲ့ပတ်သက်ပြီးတော့လည်းအစိုးရနဲ့ညီမတိုင်းနဲ့လောက်ဆောင်လာနိုင်ပြီလို့ကျမတို့ယုံကြည်တယ်။အဲ့ဒါကြောင့်ကျမတို့လက်မှတ်ထိုးခြင်းဖြစ်ပါတယ
်။လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့တရရသားလာနာကိုက်တဲဖွဲ့တချို့အပေါ်မှာမြန်မာအစိုးရကစိုက်ရိမ်ရဖိအားပေးတာတွေမဖြစ်သင့်သလိုမြန်မာအစိုးရအနေနဲ့တဖက်သက်အပိုက်ခက်ရဲ့စစ်ရုပ်ကိုကြီးညာသင့်ပြီးပိုက်ခိုက်မှုကိုမရေပင်ဖေဒရယ်ပြည်ထောင်စုနိုင်ငံတစ်ခုဖြစ်လာဖို့ဆိုတာမဖြစ်နိုင်သေးဘူးလို့လည်းဒေါ်စောမြရာဇာလန့်ကပြောပါတယ်။ NCA လက်မှတ်ရေးထိုးပွဲမှာတရရန်သားလာနာကဲအဖွဲ့အလုံးပါဝင်မှုမရှိတဲ့အတွက်မြန်မာနိုင်ငံမှာညှိချင်ရရပြီလို့မပြောနိုင်သေးကြောင်းလည်းဒေါ်စောမြရာဇာလန့်ကဆက်ပြောပါတယ
်။မဖြစ်နိုင်သေးပါဘူး။ဒါနဲ့ဆိုလို့ရှိရင်အလုံးပါဝင်ပြီးတော့မှမူပေါင်းကိုရင်းဆွဲလာရမှာဖြစ်ပါတယ်။အခုကတော့ရှစ်ဖက်ကရင်းဆွဲရုံထဲကတော့မူပေါင်းကိုကျေလည်နိုင်တယ်လို့ကျွန်တော်မယူဆသေးပါဘူး
။လက်မှတ်ရေးထိုးရတဲ့အချိန်နဲ့ပတ်သက်လို့အော်တိုဘာလ24ရက်နေ့ကရန်ကုန်မြို့ယူဇနာပလာဇာဟိုတယ်မှာတင်းစားရှင်းလင်းပွဲတစ်ခုကို ALB ပါတီကကောက်ဆောင်တွေပြုလုပ်ခဲ့ကြပါတယ်။ ALB ပါတီက NCA လက်မှတ်ရေးထိုးခဲ့တဲ့အပေါ်မှာရှိုက်စိတ်ရှိုက်ရခိုင်ကျောက်သားကောက်ဆောင်ဟောက်တူဖြစ်တဲ့ကိုဆန်းအောင်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ ALB ကလက်မှတ်ထိုးတယ်။ RK အမိကမထိုးခင်တယ်။ကျွန်တော်အချင်းချင်းညှို့မရတော့ဘူးလား။သူတို့နှစ်ပတ်ချင်းသဘောတူညီမှုတိုက်တဲ့တစ်ခုကိုရပြီးမှ NCA လက်မှတ်ထိုးခြင်းကို ALB နဲ့ဦးစားပေးပြီးတော့အစိုးရနဲ့ညှိနှိုင်းထားခဲ့တဲ့နယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ပါတယ်။
ရခိုင်ပြည်လွှမ်းမြောက်ရေးပါတီ ALB ဟာနိုင်ငံတော်အစိုးရနဲ့2012ခုနှစ် AB လမှာပြည်နယ်အဆင့်အပိုက်ခက်ရေးစစ်ရေးစာချုပ်ကိုစိုက်တွေမြို့မှာလက်မှတ်ရေးထိုးခဲ့ပါတယ်
။ဆက်ပြီးတော့နိုဝင်ဘာလ10ရက်နေ့မှာတပီလုံးအတိုင်းတာပါတီစုံရွေးကောက်ပွဲကျင်းပသွားမှာဖြစ်ပါတယ်။မွန်ပြည်နယ်အတွင်းမှာရောရွေးကောက်ပွဲကျင်းပဖို့ဘလို့အခြေအနေတွေရှိနေပါသလဲ။တူတင်မဲကိစ္စတွေမှာရောနိုင်ငံရေးပါတီတွေအနေနဲ့ဘလို့စိုးရိမ်မှုတွေရှိနေသလဲဆိုတဲ့အကြောင်းတွေနဲ့ပတ်သက်ပြီးမြင့်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေအခုလိုတင်ဆက်ထားပါတယ်။
2015ရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမဲပေးပိုင်ခွင့်ရှိသူ15သိန်းကျော်ရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ကွဲတာဝန်ခံအရာရှိဦးဟိန်းလင်းထက်ကပြောပါတယ
်15သိန်းကျော်ပါခင်ဗျာ3000ကျည်ဒီပြောင်းလုပ်သားရေဟို3000ကျည်နဲ့ချက်ပဲရောင်း160000တော့မင်းရောဝယ်ဆက်ခွေရုံပြောင်းလဲ
နောက်ဆုံးအဆင့်မဲစင်းကိုနိုဝင်ဘာလ2ရက်နေ့မှာတက်ဆိုင်ရန်ရက်ကြီးကော်မရှင်ရုံးမှာအများပြည်သူတွေသိရှိအောင်ထုတ်ပြန်သွားမယ်လို့လည်းဦးဟိန်းလင်းထက်ကခုလိုဆက်ပြောပါတယ
်ရက်ကြီးကော်မရှင်ဒီမှာဆုံးမှာတော့2ရက်လောက်သိရှိအောင်ပြန်ကတ်ပြီးမှဆရာတို့ကျူရီရတာတက်တာတခုသိရှိအောင်လို့မှာ2ရက်လောက်တော့တော့တော့မသိရင်မြို့နယ်တွေမှာကွန်ပျူတာတွေမှာသွားရှာမယ်ဒါပေမဲ့မြို့နယ်တွေရဲ့ process တွေများနေ process သွားကတ်ထားတဲ့နေရာမှာသွားကြည့်ပြီ
းကျူတင်မဲပေးမဲ့သူတွေအတွက်ကျူတင်မဲလက်မှတ်ကိုတော့အော်တိုဘာလ16ရက်နေ့ကစတင်ဆောင်ရွက်ခဲ့တယ်လို့တမရတော်သားများအတွက်ကျူတင်မဲလက်မှတ်ကိုအော်တိုဘာလ25ရက်နေ့ကထုတ်ပေးနေလျက်ရှိပါတယ်ကျူတင်မဲပေးစာမှုကိစ္စရနဲ့ပတ်သက်ပြီးမွန်ပြည်နယ်မျိုးရာဒီမိုကရေစီဖွဲ့ချုပ် NLD အသွင်မှုဥငွေမြင့်ကအခုလိုပြောပါတယ
်ကျူတင်မဲကိစ္စကတော့သူတို့ပြောထားတယ်လေဆိုကြပါစို့ဒီကျူတင်မဲယူမဲ့ဒီနေ့ကိုဒီကော်မရှင်ကတော့သွားပြီးတော့သူလုံးမယ်ဆိုလို့ရှိရင်သွားပြီးတော့မေးမြန်းမယ်ဆိုလို့ရှိရင် တာလိုက်နိုင်တယ်ဆိုတဲ့အကြောင်းသူတက်ဆန်ယုံနေပါနော်ရဲကြီးယုံနေပါကတ်ထားမယ်ဆိုတော့အဲ့ဒါလည်းပြဿနာမရှိပါဘူးအဲ့တော့ကြည့်ပြီးတော့သူတို့သွားတဲ့ရက်ကိုလိုက်သွားရုံပဲပေါ့
ကျူတီမဲကိစ္စဟာပွေလင်းမြင်သာမှုရှိရှိမလုပ်ပေးဘူးဆိုရင်တာမန်ပါတီငယ်တွေအတွက်သီခတ်နစ်နာတယ်လို့မော်မျိုးရပါတီကကိုစလဲလောင်းနန်ဆန်လှိုင်းကအခုလိုပြောပါတယ
်ကျူတီမဲလက်မှတ်ကတော့သူစီးစနစ်ကဒါနိုင်ငံတကာမလဲပေးနေရတဲ့ကိစ္စပဲဒါပေမဲ့သူ့ရဲ့စီးပေါင်းတဘောကဖြစ်တိဖြစ်တိုက်တာကိုကြော်လွန်ပြီးတော့ဖြစ်လာတဲ့ခါကျရင်တာမန်ပါတီတွေအတွက်အများကြီးခက်ခဲပြင်းနေတဲ့ကိစ္စပဲ
ပြည်ပရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးခဲ့ကြရမှာမဲပေးလူသူတွေအလုံးမဲပေးခွင့်မရခဲ့တာဟာကော်မရှင်ရဲ့အာဏာချက်ကြောင့်ဖြစ်တယ်လို့ပြည်ပရောက်မဲဆန္ဒရှင်တွေဘက်ကလိပ်စာမပြည့်စုံမှုရှင်းလင်းစွာဖြည့်ဆွက်ခြင်းမရှိတာတွေကြောင့်ကော်မရှင်အနေနဲ့စစ်ဆေးရမှာခက်ခဲကြုံခဲ့ရတယ်လို့လည်းအောက်တိုဘာလ29ရက်နေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြောဆိုခဲ့ပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်နယ်အတွင်းမိုင်းရှူးမြို့နယ်တစ်ခုလုံး၊ကျေးသီမြို့နယ်တစ်ခုလုံး၊တန်ရံမြို့နယ်ကကျေးရွာအုပ်စုရှိအုပ်စု၊ဟိုပန်မြို့နယ်မှာကျေးရွာအုပ်စုနဲ့ရပ်ကွက်ပေါင်း40ကျော်တို့မှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ထားပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရံသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီနာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစီစဉ်ကိုတောက်ချာနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ပါရှင်